ရုရှားအနေနဲ့ယူကရိန်းနယ်စပ်တွေအနီးတစ်ဝိုက်စစ်ရေးလှုပ်ဆောင်မှုတွေကိုရှော့ချမဲ့အထောက်အထားမတွေ့ရတဲ့အတွက်အခြေအနေဟာအထူးစိုးရိမ်ရစေဖြစ်ကြောင်း G7 ကမ္ဘာအင်အားကြီးနိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညှိနှိုင်းရေးမှာ G7 နိုင်ငံခြားရေးဝန်ကြီးတွေစနေနေ့ကတီးတံတွေ့ဆုံပြီးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပြီးအခုလိုပြောဆိုလိုက်တာပါ။ရုရှားအနေနဲ့တန်တမာရေးလမ်းကြောင်းကိုရွေးချယ်ဖို့အခြေအနေတွေတင်းမာနေတာကိုရှော့ချဖို့ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တွေပြန်ရုပ်သိမ်းဖို့နဲ့နိုင်ငံတကာကတိကဝတ်တွေကိုအပြည့်အဝလိုက်နာဖို့ G7 နိုင်ငံတွေကတောင်းဆိုကြောင်းအစည်းအဝေးပြီးဗြိတိန်နိုင်ငံခြားရေးဌာနကပူးတဲထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ပထမခြေလှမ်းအနေနဲ့ရုရှားကယူကရိန်းနယ်စပ်တကျောကသူ့စစ်အင်အားကိုရှော့ချမယ်လို့ညင်ညာထားတာကိုအကောင့်ထဲပေါ်မယ်လို့မျှော်လင့်ထားကြောင်းဒါပေမဲ့ဒီလိုရှော့ချမယ်အထောက်အထားဘာမှမတွေ့ရဘူးလို့ပြောပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ဒီအစည်းအဝေးကို EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘိုရယ်နဲ့အတူ American, Britain, ပြင်သစ် Italy, Canada နဲ့ Japan နိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ G7 နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ Ukraine အရေးနဲ့ပတ်သက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂျာမနီဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။